တောင်ပစိဖိတ်ဒေသမှာတရုတ်နိုင်ငံအနေနဲ့မျှတမှုပွင့်လင်းမြင်သာမှုရှိတဲ့နည်းလမ်းတွေနဲ့ကျင့်သုံးဆောင်ရွက်ပါလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလာရီကလင်တန်ကပြောကြားလိုက်ပါတယ်။ Cook Island ကျွန်းနိုင်ငံမှာကျင်းပတဲ့အဖွဲ့ဝင်နိုင်ငံ16နိုင်ငံပါ Pacific ကျွန်းနိုင်ငံများညီလာခံမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေ၊ရာသီဥတုပြောင်းလဲမှုနဲ့ရေကြောင်းဆိုင်ရာအကာအကွယ်ပေးရေးစတဲ့ကဏ္ဍတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ32သန်းအကုန်ကျခံပြုလုပ်မဲ့အစီအစဉ်သစ်တွေကိုလည်းဝန်ကြီးကလင်တန်ကကြေညာသွားပါတယ်။တောင်ပစိဖိတ်ဒေသမှာအမေရိကန်နဲ့တရုတ်နိုင်ငံတို့ပြိုင်ဆိုင်နေကြတဲ့ဆိုတဲ့အမြင်တွေအပေါ်ဒီဒေသဟာနှစ်နိုင်ငံစလုံးအတွက်နေရာအလုံးလောက်ရှိပါတယ်လို့ပြောကြားပြီးတော့အဲ့ဒီကိစ္စကိုသိပ်ပြီးတော့အရေးမကြီးတဲ့သဘောမျိုးသူကပြောကြားခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဒေသတွေမှာမျက်မျက်တတလှုပ်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။တဘာဝတရားစာတတွေကိုအမျက်ထုတ်နေတဲ့တရုတ်နိုင်ငံရဲ့နိုင်ငံသားယင်းနှိမ့်မှန်မှုတွေကဒေသခံနိုင်ငံကပြည်သူတွေကိုထိခိုက်စေတယ်လို့တချို့သူတွေကသုံးသပ်နေကြတာဖြစ်ပါတယ်။ Cook Island ကျွန်းနိုင်ငံကနေပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာအင်ဒိုနီးရှား၊တရုတ်၊ဘရူနိုင်း၊အရှေ့တီမောနဲ့ရုရှားနိုင်ငံတွေစီကိုခီးဆက်မှဖြစ်ပါတယ်ရှင်။